မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့ NLD နိုင်ကသူရဦးတင်ဦးတို့ဟာဒီကနေ့ရန်ကုန်မြို့တင်ကန်းကျွန်းမြို့နယ်ထဲမှာရှိတဲ့သူ့အနာမြို့ဦးစည်တီကွင်းမှာရွေးကောက်ပွဲအောင်နိုင်ရေးနဲ့ပတ်သက်ပြီးဟောပြောခဲ့တာဖြစ်ပါတယ်။အဲ့ဒီပွဲကိုလူဦးရေ300,000နီးပါးလောက်တက်ရောက်တယ်လို့ခန့်မှန်းရပါတယ်။ဒေါက်တာဆန်းစုကြည်ကလာမယ့်ရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်နဲ့ဖြစ်ဖို့အတွက်ပြည်သူတဦးချင်းစီကပူးပေါင်းတာဝန်ယူပေးကြဖို့ကိုတိုက်တွန်းပြောကြားခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ယာကိုင်နှုန်း100နိုင်ကျင်တယ်ဆိုတာလောဘတက်တက်နဲ့ပြောတာမဟုတ်ဘူးလို့လည်းပြောပါတယ်။အဲ့ဒီလိုနိုင်မှလွတ်တော်ထဲမှာယာကိုင်နှုန်း85ယာကိုင်နှုန်းလောက်ပဲရှိမှဖြစ်တဲ့အတွက်ကြောင့် NLD အနေနဲ့100ယာကိုင်နှုန်းနိုင်မှဖြစ်မယ်ဆိုတာမျိုးကိုလည်းတိုက်တွန်းပြောသွားပါတယ်။
နိုင်ငံလူနိုင်ငံသားအများစုပေါင်းပြီးနိုင်အောင်လို့ဒီမှာကနိုင်ရည်နဲ့ဒီမှာကတော့ပြည်ပြန်နိုင်ရည်နဲ့တရားရကိုင်းလို့နိုင်ရည်နဲ့ဒါပေမဲ့ပြည်သူလူထုတွေအားလုံးပါပြီးတော့ဆုံးဖြတ်တဲ့နည်းနဲ့ပဲကျွန်တော်တို့နိုင်ရည်နဲ့ကျွန်တော်တို့ကိုပဲထောက်ခံမယ်ဆိုတော့လူနေလူနေနဲ့နိုင်ရည်နဲ့စိတ်ကြမျိုးကျွန်တော်တို့မရှိပါဘူးလို့ပြောပါတယ်ဒီမိုကရေစီကလူနေလူရဲ့ထောက်ခံမှုနဲ့အနိုင်ယူလို့မရပါဘူးအဲ့ဒီလိုပြောနေတာဖြင့်လူနေလူကိုနိုင်မယ်လူနေစုကိုဒုက္ခပေးမယ်ဆိုတဲ့စိတ်ကလည်းလုံးဝမရှိပါဘူး။ကျမတို့ရဲ့ပြစ်ခါဟာကျမတို့နိုင်ခဲ့လို့ရှိလို့ရှိရင်မနိုင်တဲ့လူတွေကိုသဘောထားကြည်ကြည်နဲ့မှန်မှန်ကန်ကန်မြစ်တာထားပြီးတော့ဆက်ဆံဖို့ကျမတို့ရဲ့ပြစ်ခါဖြစ်ပါလေဆိုတော့ကျမတို့က
တခါတယောက်လာတဲ့ပြိတ္တနဲ့အမေးဖြေပြုလုပ်ခဲ့ပါတယ်ပြိတ္တတူကနိုင်ငံရေးဆိုတာလူတိုင်းနဲ့သက်ဆိုင်ပါသလားလို့မေးရမှာဒေါက်တာဆန်းစုကြည်ကနိုင်ငံရေးဆိုတာလူတိုင်းနဲ့ဆိုင်တယ်လူတွေကနိုင်ငံရေးနဲ့မပတ်သက်ဘူးဆိုလို့ရှိရင်နိုင်ငံရေးကပတ်သက်လာလိမ့်မယ်လို့ပြောခဲ့ပါတယ်ဒါအပြင်နောက်ထပ်တယောက်လာသူတူကမေးမြန်းတဲ့မေးခွန်းမှာမိဘတွေရဲ့တွင်တင်ဆုံးမမှုနဲ့သက်ဆိုင်တဲ့မေးခွန်းတစ်ခုကိုမေးမြန်းခဲ့ပါတယ်အဲ့ဒီမှာဒေါက်တာဆန်းစုကြည်ကတချို့မိဘတွေကပိုက်ဆံရှိဖို့ပဲလိုတယ်ဆိုတော့ပြောဆိုဆုံးမတာတွေကိုသူ့အနေနဲ့လုံးဝမကြားချင်ဘူးလို့အခုလိုပြောပါတယ
်ကိုကလေးကြောင်းမှာပညာအဖြစ်ဝအဖြစ်ညင်ပေါ့နော်မြေပညာမရတာလေတကုတ်ရေးမဟုတ်ဘူးလားဒါနဲ့နိုင်ငံရေးနဲ့ပတ်သက်နေတာပဲအဲ့ဒီတော့အိမ်ထဲမှာတောင်မှနိုင်ငံရေးလုပ်နိုင်ရဲ့ဆိုတာနံပါတ်၁ကအခုလောလောဆယ်ပြည့်စုံပါမှုတဲ့ချွတ်မယ်ဆိုလို့ရှိရင်အိမ်ထဲမှာလုပ်ရလာမယ်နိုင်ငံရေးကကိုယ်မိသားစုထဲမှာကိုယ့်ရဲ့ပတ်ဝန်းကျင်မှာမဲပေးပိုင်ခွင့်ရှိတဲ့ပုဂ္ဂိုလ်ရဲ့အားလုံးရှင်းရနေမှာသွားပြီးအနေရီကိုမဲပေးကိုနိုင်ငံရေးလုပ်ကြပါလို့ကတော့ပြောတာလူငယ်တွေမှာကနဲ့စိတ်ထားတွေပြုစုပြောထောင်ပေးခြင်းဟာလည်းနိုင်ငံရေးပါတတိရှိရှိနဲ့အမှန်ဘက်ကရည်တည်နိုင်အောင်နိုင်ငံရေးမှာစိတ်ဝင်စားအောင်ကိုယ်နိုင်ငံရေးဟာကိုယ့်ရဲ့တော်ဝင်ဆိုတဲ့စိတ်ကခံပါအောင်ဒါတွေလုပ်ပေးတာဟာနိုင်ငံရေးပါပဲဒီနည်းအဖြစ်ဒါဟာအရေးကြီးဆုံးနိုင်ငံရေးပဲအထူးရောက်ဆုံးနိုင်ငံရေးပဲဒီမှာတော့နိုင်ငံရဲ့အနာဂတ်အတွက်တည်ဆောက်ပေးခြင်းဖြစ်ပါတယ်ကြောင်ခလေးသူငယ်များရဲ့စိတ်ဓာတ်ကိုမှန်မှန်ကန်ကန်ပြုစုပြောဆောင်ပေးရပါအရေးကြီးတာပိုက်ဆံရှိဖို့ပဲဆိုရင်ချုံမိပါရဲ့စကားကိုဒီမှာလုံးဝမကြားနိုင်ပါဘူးလို့ပြောရတယ်အဲ့ဒီလိုစိတ်ဓာတ်တွေကြောင့်လို့ဒီမှာနိုင်ငံဖြစ်စီခဲ့တာ
မြန်မာတပ်မတော်ကိုတိုက်ခါရှိတဲ့တပ်မတော်တစ်ခုဖြစ်စေခြင်းကြောင့်နဲ့တိုက်ခါရှိတဲ့တပ်မတော်ဆိုတာနိုင်ငံရေးမှာမပါဝင်သင့်ဘူးလို့ယူဆကြောင်းအခုလိုပြောခဲ့ပါတယ
်ဘယ်သူဝဲဖြစ်ဖြစ်ကိုယ့်ရဲ့ဆုံးဖြတ်ချက်အရာကိုယ့်ရဲ့ဆန္ဒအရာလွတ်လပ်လပ်ထောက်ခံပါဝင်ရှိရအောင်အဲ့တော့ကျမတို့ကနံပါတ်၁အဖြစ်ကျမတို့ကတပ်မတော်ကိုလိုလားလို့မဟုတ်ဘူးကျမခဏခဏပြောတယ်ဒီတပ်မတော်ဟာဖိဖိထူထောင်တဲ့တပ်မတော်အင်မတန်မှမုံမြပြီးတော့တိတ်ခါရှိပြီးတော့ပြည်သူကလေးစားချစ်ခင်တဲ့တပ်မတော်ဖြစ်စေခြင်းပဲဒါပေမဲ့ကျမတို့ကဒီတပ်မတော်25ရာခိုင်နှုန်းကောက်ွက်တယ်ဆိုတာဟာဒီမိုကရေစီစံတုံးစံထားတဲ့မကိုက်ရလို့ကောက်ွက်တာပါနောက်ပြရတဲ့တိတ်ခါရှိတဲ့တမတော်အနေနဲ့နိုင်ငံရေးမှာမပါဝင်သင့်ဘူးလို့ကျမတို့ယူဆလို့တောက်ပြထားပါဘူး။တမတော်ကလည်း25ရာခိုင်နှုန်းမှာတယောက်ချင်းတစ်ယောက်ချင်းလွတ်တော်ရဲမှာကိုယ်ဆန္ဒအရာမဲပေးမယ်ဆိုလို့ရှိရင်ကျမတို့ဘာမှသိကြတော့ပြောလို့မရဘူး။ဒါတော့အခုအချိန်ကြီးရပေါ့။ဒါပေမဲ့အခုအချိန်ကြီးရဒီ25ရာခိုင်နှုန်းစလုံးကအမိတ်အရတပုံစံနဲ့မဲပေးပါလား။
ဒေါက်တာဆန်းစုကြည်ရဲ့ဒီကနေ့ဟောပြောပွဲဟာရန်ကုန်တိုင်းဒေသကြီးအတွင်းမှာနောက်ဆုံးဟောပြောပွဲလည်းဖြစ်ပါတယ်ခင်ဗျာ။